ဒါဆိုရင်ဟုတ်ပြီ။ကာမဘုံသားတွေမှာဝိတုယုတ်လျှောက်ပါးစလုံးရှိတယ်ဒါတော့နားလည်ပြီနော်။ရူပဘုံသွားကြည့်လိုက်မယ်။ရူပအတိညာတကျင်တဲ့ရူပ15ဘုံမှာတော့ဝိတုယုတ်လျှောက်ပါးစလုံးမရှိတော့ဘူး။ကာမဂုဏ်အာယုန်တွေကိုဆက်ဆုပ်လို့ကာမဂုဏ်အာယုန်တွေကိုမုံတီးလို့ကာမဂုဏ်အာယုန်တွေကိုယွန်လို့ဒီကာမတရားတွေခေါင်းပါအောင်ဆံနေကျင့်ပြီးတော့ပြမာဖြစ်သွားတဲ့သူတွေမှာဘယ်ဝိတုယုတ်တွေပဲရှိတယ်လဲဘယ်ဝိတုယုတ်တွေကြတော့မရှိဘူးလဲဆိုတာကိုထပ်လေးလာရမယ်စကုဝိတုဆိုတဲ့ဒီစကုပတာရဟာရူပပြမာတွေမှာရှိတယ်သောတဝိတုလေရူပပြမာတွေမှာရှိတယ်။ဂါဏဝိတုဆိုတဲ့ဒီနှာခေါင်းနဲ့ပတ်သက်အနံ့နဲ့ပတ်သက်တဲ့အရာကိုခံစားဖို့မှီဖို့အတွက်တော့ရူပပြမာတွေမှာမရှိဘူး။အနံ့ကြောင့်ကုသိုလ်ရတယ်ဆိုတာတော်တော်ရှားတယ်။အနံ့ကအကုသိုလ်ပဲဖြစ်တာများတယ်။မွေးရင်လည်းလောဘဖြစ်တယ်ကွာ။နှံ့ရင်လည်းဒေါသဖြစ်တယ်ဒီသဘောမျိုးပေါ့။များသောအဖြစ်ကတော့အနံ့ကြောင့်အဲလိုကုသိုလ်ရတာမရှိတဲ့လောက်ရှားတယ်။တော်တော်ကြီးကိုနှလုံးသွင်းကောင်းမှရှိမယ်။ပြီးတော့အနံ့ကိုခံစားတယ်ဆိုတာကာမဂုဏ်ကိစ္စတက်တက်ပဲဒါကြောင့်ရူပပြမာတွေဟာကာမရာဂမရှိတဲ့အတွက်သူတို့မှာဒီဂါဏဝိတုမရှိဘူးပြီးတော့အစာအတော့ရူပပြမာတွေဆိုတာဇန်တမာဘက်နဲ့ပဲနေတယ်ဒါကိုပဲပီတိအစွမ်းနဲ့လို့ပြောကြတာပေါ့နော်ရူပပြမာကိုပီတိအစွမ်းနဲ့ပဲနေတယ်လို့တော့တထစ္ဆပြောလို့မရဘူးဘာဖြစ်လို့လဲဆိုတော့ဟိုတွက်ကြည့်လိုက်ပေါ့သရုတ်ထဇန်နဲ့ပြမဖြစ်နေလို့ရှိရင်သူကပီတိမရှိတော့ဘူးလေပင်စမဇံနဲ့ပြမဖြစ်နေရင်လည်းပီတိမရှိတော့ဘူးဒါကြောင့်သူကပီတိနဲ့နေတယ်လို့တော့ပြောလို့မရဘူးဇံတမာဘက်နဲ့နေတယ်လို့ပဲပြောလို့ရမယ်သို့တော်လည်းဒီအောက်ပိုင်းကပြမတွေကတော့ပထမဇံဒုတိယဇံတတိယဇံအနေနဲ့တော့ပီတိနဲ့နေတယ်လို့ပြောရှင်လည်းပြောပါတော့ဒါပေမဲ့အထက်ပိုင်းမှာတော့ပြောလို့မရဘူးပေါ့နော်ပြမမှန်ပီတိကိုစားအားရှိပါတယ်ဆိုတာအဲ့လိုမျိုးတော့မဟုတ်ပါဘူးဒါကတော့အရက်ထဲရစကားတွေပါတကယ်အမှန်တရားမဟုတ်ဘူးဆိုတော့ဘာမှစားတောက်ပြီးတော့မှအသက်ရှင်နေဖို့မလိုဘူးအဲ့ဒီအတွက်ဒီပြမ္မာတွေဟာဇိမ်ဝဝိတုမရှိဘူးကာမဂုဏ်နဲ့ပတ်သက်တဲ့ဒီအရာဓာတွေကိုစားတာတောက်တာမျိုးတာဒါကြီးလည်းမရှိဘူးအဲ့ဒီအတွက်ပြမ္မာတွေမှာဇိမ်ဝဝိတုမရှိဘူးပေါ့နောက်ပြီးတော့ကာယဝိတုထိတာတိတာအထီးအတွေ့အမျိုးမျိုးကိုခံစားတာဟာလေကာမဂုဏ်ရဲ့သဘောပဲအထီးတွေ့ဆိုတာဒီယောက်ျားလေးမိန်းကလေးတယောက်တယောက်ထီးတွေ့တာကိုဆက်ဆံတာဒါကိုပြောတာမဟုတ်ဘူးဒါလည်းပါတော့ပါတာပေါ့နော်ပြီးတော့ဟိုဥမာကွာခုံကောင်းကောင်းနဲ့ထိုင်ခြင်းနဲ့မွေးရကောင်းကောင်းနဲ့အိတ်ရှင်နဲ့အဝတ်စားလေးကောင်းကောင်းဝတ်ရှင်နဲ့ဒါတွေကကာမဂုဏ်အာယုန်နဲ့ပတ်သက်တဲ့အတွေ့အထိတွေကြီးပဲကာမရာဂကာမတဏှာကိုဖယ်ခွာထားတဲ့ပြမာတွေအတွက်ကာယဝတ္ထုဆိုတာလည်းမရှိပြန်အဲ့လိုဆိုရင်မြမာတယောက်ကိုမြင်ကြည့်တော့ပေါ့နံပါတ်1စက္ခုဝိတုရှိတယ်နံပါတ်2သောတာဝိတုရှိတယ်အဲ့ဒီကနောက်မှာဂါဏစိန်ဝါကာယမရှိဘူးဟရယကတော့ရှိတယ်ဟရယဝိတုတော့ရှိတယ်နှလုံးသွင်းမယ်တရားလေးပါလေးနှလုံးသွင်းမယ်ပေါ့လေအဲ့ဒီတော့ဟရယဝိတုရှိတယ်ဒီလိုဆိုရင်စက္ခုဝိတုဘာကြောင့်ရှိတာလဲသောတာဝိတုကြတော့ဘာကြောင့်ရှိတာလဲဆိုရင်စက္ခုဝိတုရှိတဲ့အတွက်ဖျားဖူးရတယ်တဲ့ယဟန်တန်ဃာတွေကိုဖူးရတယ်တဲ့ဒါကတော့အထက်ပိုင်းတီကာပိုင်းတွေပေါ့တီကာပိုင်းတွေမှာရှင်းလင်းပြတယ်တိတ်လို့တဘာဝမကြဘူးလို့ထင်တယ်ဒါကိုတို့ထင်ပေါ့ဒါပေမဲ့လည်းဟိုစာပေထဲမှာတော့ဒီတိုင်းပဲဖွင့်ပြပါတယ်ဖျားဖူးရန်အလို့ငါစက္ခုဝိတုသည်ရှိ၏တရားနာရန်အလို့ငါသောတာဝိတုသည်ရှိ၏တရားနှလုံးသွင်းရန်ဇန်တမာဘက်ဖြင့်နေရန်ဟရိယဝတ္ထုသည်ဒီဇန်တမာဘက်ကလည်းဟရိယကိုပဲမိတာကိုဟရိယဝတ္ထုသည်ရှိ၏လို့တိကာမာတွေကဒီလိုမျိုးဖွင့်တယ်ကွာ